American dollar ne myama jet ngwe le le nong tha ga pin pa ngwe le ze kwat ma ro de dollar go myama jet ngwe 1800 ni ba a thi a myin song nong go de jaw bian yaw la ba de di a pai ma pi rin ban ni pait tha ra ja akhu lo tat la da lo pyo ni ja be me boho ban bak ga ro nong tha ta khu ma ti nyin aw lo thain chang twa me lo voe go pyo ba de yangon ga pe po la de di tadin a pye song ko ngain chan pyo pya pe ba shin
ogula so bai ga sa lo te yei yei tat la de dollar ne myama ngwe le le nong ha ဒီနေ့ဩဂုတ်လ16ရက်နေ့မှာ1940နဲ့အမြင့်ဆုံးကိုပြန်ရောက်လာပါတယ်။ဘ ഹു ပန်ကတော့ငွေလဲနှုန်းဒီထက်ထက်တက်မလာဘူးနီလန်တချို့နဲ့ထိန်းချောင်းသွားမယ်လို့ပြောပါတယ်။တွင်းကုန်ဖြစ်တဲ့ဆေးဝါး၊လောင်စာဆီ၊စားသုံးဆီ၊စားတောက်ကုန်ဒါတွေအတွက်လိုအပ်တဲ့နိုင်ငံသားငွေကိုလိုအပ်ချက်ပေါ်မူတည်ပြီးဖြည့်ဆည်းပေးတဲ့နီးနောက်တနည်းကတော့လုပ်ငန်းရှင်တွေနဲ့ဘဏ်တွေအကြားငွေကြေးရောင်းဝယ်တာမှာဖြစ်တဲ့အတိုင်းအတာထက်မကျော်အောင်ညှိနှိုင်းလှုပ်ဆောင်ပေးတဲ့နီးစတဲ့နီလန်နှစ်ခုကိုအသုံးပြုသွားမယ်လို့ဘ ഹു ပန်ရဲ့ဒုဥက္ကဋ္ဌဦးဝင်းတော်က VOE ကိုပြောပါရစေ။
တို့တို့ထိန်းချုပ်နေဆိုရင်အပိုင်းမှာနှစ်ပိုင်းရှိပါတယ်။ဒေါ်လာကြီးဆိုတော့ကိုလိုချင်းတို့ဈေးကိုထိန်းချုပ်လို့မရဘူး။သို့တော့ဖက်ပြင်းတဲ့ဈေးတစ်ခုပေါ်မှာဈေးရောင်းဝယ်ပြအောင်လေ။ဘယ်လိုဖြစ်နေဒေါ်လာကြီးညီမအုံးနဲ့ဒီကန်နဲ့ကိုယ်ကျေးဇူးလေးပဲညီမအောင်တော့တို့သိရပါဘူး။ဆိုတော့ကျန်းကြီးကတော့တို့က600ပြင်းပါပဲရှိအောင်တို့တို့သိမှုရထားပါဘူး
။ Public ဘဏ်တွေကိုဩဂုတ်လ14ရက်နေ့ကနေ22ရက်နေ့အထိပိတ်ထားမယ်လို့စစ်ကောင်စီဘက်ကကြေညာထားပါတယ်။ပြည်တွင်းနိုင်ငံ၏အခြေအနေအပြောင်းအလဲနဲ့ဘဏ်ပိတ်ရကြောင်းဒေါ်လာဈေးပြန်တက်လာတယ်လို့ခန့်မှန်းထားတာလည်းရှိပါတယ်။ဒါကြောင့်ဒီရက်ပိုင်းမှာဒေါ်လာဈေးက1800ကျပ်ဝန်းကျင်ရောက်သွားနိုင်တယ်လို့ဒေါ်လာနဲ့ရွှေအယောင်းဝယ်လုပ်ငန်းတစ်ခုကဒေါ်တင်းတင်းခိုင်က VOE ကိုပြောပါရစေ။ကျန်ပါ
တယ်ဆိုတာဒီချောင်းပိတ်လိုက်လို့ဆိုရတဲ့ပေါ်အနေနဲ့ဒီကအလဲမှာငွေကြေးကိုစစ်ဆန်းနေရဖို့ဆက်စကနဆိုင်လောက်ရှိတော့တောက်အောင်လာမယ်။ချောင်းရှိရတော့မခံနိုင်ခြင်းတော့ကတော့မလျှော့တော့ဘူးရှင်။ဒီကောင်တော့အခုတော့နည်းနည်းလေးပြန်ဆွဲတင်နိုင်လေတဲ့ရှင်။ဒါနောက်တစ်ခါတော့နိုင်ရင်တော့ပုံမှန်လေးတော့ပြင်ဆင်သွားမယ်။တာတော့လည်းပိတ်လို့မရှိဘူးလေ။အဲ့ဒီချင်းရဲ့ဒီပေါ်လည်းပါမယ်ပေါ့
။မြန်မာနိုင်ငံတော်ဘူဘန်ကလည်းဒေါ်လာ3သန်းနီးပါးကိုဩဂုတ်လအတွင်းခံမှန်းကြီး10ချိန်နီးပါးလောက်ရောင်းချခဲ့ပါတယ်။ဒါကတော့ဒေါ်လာဈေးနှုန်းထိန်းကြီးဖို့နီးလန်းတစ်ခုအနေနဲ့အသုံးပြုတာလည်းဖြစ်ပါတယ်။ဒေါ်လာဈေးနဲ့အတူမြမရွှေဈေးကလည်းပြန်တက်လာပြီးအကယ်ဒမီအခောက်ရွှေတစ်ကြက်သားကို16,800နဲ့ဈေးပိတ်ခဲ့ပါတယ်။ကမ္ဘာရွှေဈေးကလည်းစနစ်တာအတွင်းအမြင့်ပိုင်းကိုပြန်ရောက်လာပြီးတော့တအောင်စကိုအမေရိကန်ဒေါ်လာ1,984ရှိနေပါတယ်ခင်ဗျာ။
ဒါကတော့မြန်မာငွေလဲလံနှုံထားအမြင့်ဆုံးနှုံထီတက်လာတဲ့အကြောင်းကိုငင်းကြံကပြောပြပေးခဲ့တာဖြစ်ပါလိမ့်ရှင်။